ရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာကြပူးပေါင်းဆောင်ရွက်မဲ့စာချုပ်တည်တရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ကြပါတယ်
။在双方共同努力下，中俄关系始终保持。
နှစ်ဦးနှစ်ဖက်အားထုတ်မှုကြောင့်ခိုင်မာအားကောင်းတဲ့တရုတ်ရုရှားဆက်ဆံရေးတွေဟာတည်တည်ငြိမ်ငြိမ်ပဲဆက်လက်တိုးတက်နေပါတယ်။နိုင်ငံရဲ့အရာအပြန်လည်ယုံကြည်မှုရှိကြသလိုနှစ်နိုင်ငံတူညီတဲ့အကျိုးစီးပွားလည်းရှိကြပါတယ်လို့တရုတ်သမ္မတရှီကအစီအဝေးမှာပြောဆိုသွားတာပါ။ယူကရိန်းစစ်ပွဲကိုလည်းတဏမယေးနီလန်းနဲ့ဖြည့်ရှင်မှုခေါင်းဆောင်တို့ဦးတို့ကတောင်းဆိုထားပါတယ်။ဒါပေမဲ့လည်းယူကရိန်းအစိုးရနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ဖြစ်တဲ့ပုံမတွေ့ရဘူးလို့သမ္မတပူတင်ကပြောပါတယ်။မော်စကိုမြို့မှာတရုတ်သမ္မတရှီနဲ့နရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်နဲ့အနောက်နိုင်ငံတွေဟာယူကရိန်းဘက်ကပါဝင်တိုက်ခိုက်နေကြတယ်ဆိုပြီးတော့ဆွဆွဲပြီးတရုတ်နိုင်ငံကတော့ဒီစစ်ပွဲမှာကြားနေခဲ့တယ်လို့ရုရှားသမ္မတကချီကျူးပြောဆိုပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကုလသမဂ္ဂရဲ့ပဋိညင်စာရန်းကိုပြန်လည်လေ့လာကြမှာဖြစ်တယ်လို့နိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတာတရုတ်နဲ့ရုရှားတို့ယုံကြည်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းယူကရိန်းကနေရုရှားတပ်တွေဆုတ်ခွာပေးဖို့တမမဟုတ်နိုင်ငံတကာအသိအမှတ်ပြုယူကရိန်းနဲ့နယ်နိမိတ်တွေကိုလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကတော့တောင်းဆိုထားတာမရှိပါဘူး။သမ္မတရှီနဲ့ဆွေးနွေးမှုဟာပွင့်လင်းရင်းနှီးမှုရှိတယ်လို့2022ခုနှစ်ယူကရိန်းကိုမကျူးကျော်ခင်သတင်းသုံးပတ်အလို့ကနှစ်နိုင်ငံကြားအကန့်အသတ်မရှိပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေပုံမခိုင်မာမှုရှိလာအောင်ထပ်မံဆွေးနွေးခဲ့ကြတယ်လို့သမ္မတပူတင်ကပြောပါရတယ်။တရုတ်နိုင်ငံကလည်းယူကရိန်းစစ်ပွဲအရှင်လျှော့ဖို့နဲ့အပြစ်ခတ်ရစေးရေးဆွေးနွေးပွဲဖြစ်မြောက်လာအောင်အချက်12ချက်ပါအစီအစဉ်တရက်ကိုလက်တလုံးတင်ပြခဲ့တာပါ။2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုမတရားသိမ်းယူခဲ့တဲ့ရုရှားဘက်က73လကြာရှိလာပြီဖြစ်တဲ့ဒီစစ်ပွဲကာလမှာယူကရိန်းနိုင်ငံအရှေ့ပိုင်းကိုနယ်မြေတွေပါသိမ်းယူထားတာဖြစ်တာဖြစ်ပါတယ်။အခုလိုရုရှားတရုတ်ရဲ့အစီအစဉ်တစ်ကြောင်ယူကရိန်းပိုင်မြေတွေရုရှားဘက်ပုံမွေရရှိသွားစေနိုင်တာကြောင့်ဆိုပြီးတော့တရုတ်ရဲ့ကလန်ချက်ကိုအနောက်နိုင်ငံတွေကညှင်းပယ်ထားပါတယ်။